လွတ်လပ်စွာထုတ်ဖော်ရေးသားပြောဆိုခွင့်ကိုထိခိုက်စေတဲ့ဆိုပြီးဝေဖန်နေကြတဲ့ဆက်သွယ်ရေးဥပဒေပြင်ဆင်ချက်မူကြမ်းကိုအမျိုးသားလွှတ်တော်မှစတင်တင်သွင်းလိုက်ပါပြီ။ဒီဥပဒေမူကြမ်းမှာလည်းအငင်းပွားစရာတွေရှိနေသေးဖြစ်လို့အများပြည်သူရဲ့အကြံပြုဆွေးနွေးမှုတွေပေါ်သေချာဆက်စစ်လေ့လာပြီးမှအတိအပြုပြဋ္ဌာန်းပေးဖို့တက်ကြွလှုပ်ရှားသူတွေကတောင်းဆိုနေကြပါတယ်။သတင်းအပြည့်စုံကို VOE မြန်မာပိုင်းသတင်းတောက်မမြင့်မြင့်ခိုင်ကပြောပြပေးပါမယ်ရှင်
။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ဒီမိုကရေစီစံနှုန်းတွေကိုအဟံတားဖြစ်စေတဲ့ဆက်သွယ်ရေးဥပဒေကိုပြင်ဆင်ထားတဲ့ဥပဒေမူကြမ်းကိုပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်မျိုးကဒီကနေ့ဇူလိုင်လ23ရက်နေ့မှာကျင်းပတဲ့အမျိုးသားလွတ်တော်အစည်းအဝေးမှာတင်သွင်းလိုက်တာပ
ါ။လက်ရှိပြဋ္ဌာန်းထားတဲ့ဥပဒေအရဆရာဆွဲဆိုခံရသူအနေနဲ့မမမတန့်ဆက်ဆက်တန်ကြားခြင်းခံရတာကမိမမူညာဖြစ်ပေါ်ရရှိကြောင်းကိုလည်းပြည်သူများအကြောဝေဖန်မှုများမြင့်တက်ရရှိကြောင်းတွေ့ရှိရပါတယ်
။ပြင်ဆင်ထားတဲ့ဆက်သွယ်ရေးဥပဒေမူကြမ်းမှာတရားဆွဲဆိုခံရသူကအာမခံရနိုင်တယ်ဆိုတဲ့အချက်ကလွဲလို့ထိရောက်တဲ့ပြင်ဆင်မှုမျိုးမပါတာမို့လွတ်တော်အနေနဲ့အများပြည်သူရဲ့အကြံပြုဆွေးနွေးမှုကိုတည်ချခံယူဖို့ဆက်သွယ်ရေးဥပဒေပြင်ဆင်ရေးနဲ့ပုံမှန်66ကဖြတ်သိမ်းရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ပါတယ်။လွတ်တော်အနေနဲ့အများပြည်သူရဲ့အကြံပြုဆွေးနွေးမှုကိုလက်ခံမလားဆိုတာစောင့်ကြည့်ရမယ်လို့ဆက်သွယ်ရေးဥပဒေပြင်ဆင်ရေးနဲ့ပုံမှန်66ကဖြတ်သိမ်းရေးလှုပ်ရှားသူမဇာကြည်ဦးကအခုလိုပြောပါတယ်။
မတို့တောင်းဆိုချင်တာတော့ public hearing လုပ်ပြီးပါပေါ့အဲ့လိုလုပ်တဲ့အခါမှာအရက်ဖက်အဖွဲ့အစည်းတွေပေါ့မတို့ပူးပေါင်းအဖွဲ့ဒါမကအခြားသောအရက်ဖက်အဖွဲ့အစည်းတွေပေါ့ပါဖိတ်ခေါ်ပြီးတော့ public hearing လုပ်ပေးပါမယ်လို့သူတို့ကကတိပေးထားတာရှိပါတယ်အဲ့တော့တစ်ချက်ကသူတို့ဒါကိုအချက်ချင်းတည်ပြုလိုက်မှာပေါ့တည်ပြုလိုက်တယ်ဆိုရင်ဒါဟာတမိုင်းမှာတက်တည်ဖြစ်သွားပြီပြည်သူ့ဇန်တွေလွတ်တော်အစံလို့ပြောထားတဲ့လွတ်တော်တွေဒီလိုရဲ့အကြောင်းနားမထောင်မင်းလည်းဒါကြီးကိုပတ်ဆုပ်လိုက်တယ်ဆိုတာတမိုင်းမှာတက်တည်ဖြစ်သွားမယ်အဲ့လိုမဟုတ်ဘဲနဲ့ public hearing တို့လုပ်နေအများပြည်သူပါဝင်ခွင့်ရအောင်လုပ်မယ်ဆိုတဲ့ဟာမျိုးကိုလမ်းဖွင့်ပေးလိုက်တယ်တကယ်ပဲ public hearing လုပ်မယ်ဆိုရင်ဒါဒီတမိုင်းမှာတက်လိမ့်ဖြစ်သွားတယ်တွတ်တော်ဒီတကယ်ပဲပြည်သူတောင်းနားထောင်မယ်တွတ်တော်ဒီတကယ်ပဲပြည်သူတွေရဲ့စကားကိုထည့်သွင်းစဉ်းစားတယ်ဆိုတာမျိုးဖြစ်သွားတယ်အဲ့တော့တွတ်တော်ဟာဘယ်လောက်ရွေးမလဲဆိုတော့မဟုတ်ဆောင်ကြည့်ရပါလိမ့
်အသည့်ရေးဆွဲထားတဲ့ဥပဒေကျမ်းမှာပုံမှန်66ကနေတရားဆွဲဆိုနိုင်တဲ့အသည့်ဖြတ်ချင်းပြစ်မှုကြမ်းရှိနေသေးသလိုပုံမှန်66ပုံမှန်ခွဲကငယ်ကကြီးနဲ့ပုံမှန်68ပုံမှန်ခွဲကကြီးပါပြစ်မှုတွေနဲ့တရားဆွဲဆိုမယ်ဆိုရင်ဆက်သွယ်ရေးဝန်ကြီးဌာနရဲ့ခွင့်ပြုချက်တောင်းခံစရာမလိုပဲပြည်ထရေးဌာနလက်အောက်ရဲတပ်ဖွဲ့လုပ်ပိုင်ခွင့်နဲ့တိုက်ရိုက်တရားဆွဲဆိုနိုင်မယ့်အပေါ်ဆက်သွယ်ရေးဥပဒေပြင်ဆင်ရေးလှုပ်ရှားသူတွေကစိုးရိမ်နေကြတာပါဆက်သွယ်ရေးဥပဒေပြင်ဆင်ချက်မူကြမ်းကိုလွတ်တော်မှာဆွေးနွေးတဲ့အခါလွတ်တော်ကိုယ်စားလှယ်တွေအနေနဲ့ပြည်သူစံနာကိုလစ်လျူမရှိဘူးဆိုတာယုံကြည်တယ်လို့အမျိုးသားလွတ်တော်အမတ်မတ်ထုမေကပြောပါတယ်
ကျေးဇူးပေါ်စလေအများစုဖွဲ့စည်းထားတဲ့သတ်တော်မျိုးလို့ပြည်သူအတန်ကိုတော့နားထောင်ကြပါလိမ့်မယ်ပြည်သူအတန်ကိုတော့ကိုစားပြုကြပါလိမ့်မယ်ဆိုတော့ယူဆတယ်ဟုတ်ဆိုအခုမှသတ်တော်ကိုလေသက်ဆိုင်ရာဝန်ကြီးဌာနကတင်လာပဲရှိသေးတယ်ပေါ့နော်ဒီပေါ်မှာဘယ်သူကဘယ်လိုဆင်းနေမယ်ဆိုတာတော့ဟိုအစ်မပါဝင်ပေါ့အကုန်လုံးကတော့နေပြီးတော့ဒီ freedom of expression ကိုတန်ဖိုးတရားကိုလည်းကိုတက်ကင်ထားပြီးတော့ဆင်းနေကြတယ်လို့တော့ယုံကြည်ပါတယ်
လက်ရှိ NLD အစိုးရလက်ထက်ဆက်သွယ်ရေးဥပဒေနဲ့တရားရုံးတင်တရားစွဲဆိုခံရတဲ့အမှုပေါင်း65မှုအထိရှိပြီးတက်မတော်ကတရားစွဲဆိုတဲ့အမှု9မှု NLD ပါတီကတရားစွဲဆိုတာ6မှုနဲ့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့ပတ်သက်ပြီးဂျားလူကတရားစွဲဆိုတာ10မှုပါဝင်ပါတယ်။အဲ့ဒီအထဲမှာသတင်းမီဒီယာသမားတွေအပေါ်အရေးယူထားတဲ့အမှု9မှုအထိရှိနေပြီးလက်ရှိမှာသတင်းသမား14ဦးတရားရင်ဆိုင်နေရတာလည်းဖြစ်ပါလိမ့်ရှင်။